NLD အစိုးရရဲ့နိုင်ငံတော်တိုင်ပင်ခံတောင်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုတွေကနောက်ဆုံးကြံအဂတိလိုက်စားမှု9ခုအတွက်စုစုပေါင်း1,008ချလိုက်ပါတယ်။အခုဆိုရင်တောင်ဆန်းစုကြည်ဟာအမှုပေါင်း19ခုအတွက်စုစုပေါင်း1,033နှစ်ချခံထားရပါတယ်။သူပေါ်ဆွဲဆိုထားတဲ့အမှုတွေအလုံးအပြီးတက်သွားပြီမို့နိုင်ငံရေးအပါအဝင်ထူးခြားတဲ့ပြောင်းလဲမှုတွေရှိနိုင်ပါသလား။ရန်ကုန်ကစုံစမ်းပေးပို့တဲ့သတင်းကိုအလေးမှတင်ပြပေးပါမယ်ရှင်။
ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အထက်နောက်ဆုံးအမှု၅မှုအတွက်နေပြည်တော်အထူးတရားရုံးကနေထောင်ဒဏ်9နှစ်စီအတီးတီးချမှတ်လိုက်တာမို့ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုအလုံးပြီးပြတ်သွားပြီလို့ဆိုနိုင်ပါတယ်။တစ်ချိန်တည်းမှာပဲအမှုတွေပြီးပြတ်သွားချိန်မှာသူ့ကိုနေအိမ်အကျယ်ချုပ်ပြောင်းရွှေ့ထားမယ်ဆိုပြီးသတင်းတွေလည်းကြဲကြဲပြတ်ပြတ်ထွက်ခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကတော့အမှုတွေအမိန့်ချပြီးရင်သူ့ကိုဘယ်မှာထားမလဲမသိဘူးလို့သာတုံ့ပြန်ထားပါတယ်။ဒီချိန်ထဲမှာပဲလာမယ့်နှစ်ဆန်းပိုင်းမှာအကျဉ်းသားတွေကိုလွတ်ငြိမ်းချမ်းသာခွင့်ပေးမယ်ဆိုတဲ့သတင်းတွေထွက်နေပြီးတော့စစ်ကောင်စီဘက်ကသူ့အဖြစ်ဒဏ်တွေကိုတစုံတရာရှော့ပေါ်ပေးမလားမျှော်လင့်သူတွေလည်းရှိပါသေးတယ်။ပြည်အောင်စုရှေ့နေအများအဖွဲ့ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးကြီးမြင့်ကတော့စစ်ကောင်စီဘက်ကနေဒေါအောင်ဆန်းစုကြည်ကိုချမှတ်ထားတဲ့အမှုတွေရှော့ပေါ်ပေးနိုင်ပေမဲ့လွတ်ငြိမ်းချမ်းသာခွင့်ပေးနိုင်ဝဲမရှိဘူးလို့သုံးသပ်ပါတယ်
။ဒေါအောင်ဆန်းစုကြည်ကိုတော့ဒီလလိုက်ဒီမှာမလွတ်ဘူးလေဒါမလို့ပြစ်ဒဏ်လျှော့တဲ့ဆဲမှာဒီပါလာနေအကုန်လုံးပြီးသွားပြီဆိုတဲ့အခါမှာအဲတပေါင်းလေးပေါ်မှာဘယ်လောက်လျှော့လဲဆိုတာပြစ်လာနေတယ်မပြစ်ချက်ဘူးမိကတော့ဒေါ်ဆန်းစုကြည်ဆိုတော့နိုင်ငံရေးမှာလလမထူမဲအောင်ပြောရလောက်တာပေါ့လောက်တာတော်တော်လည်းဒေါ်ဆန်းစုကြည်ဒီနေ့ဒီကြီးနေပြီပါမှာအောက်ကမျိုးအများကြီးရတယ်ပေါ့ဒေါ်ဆန်းစုကြည်လည်းပယ်လို့မရဘူးအဲ့တော့နိုင်ငံလည်းကအမြင်မှာလည်းကြည့်ကောင်းအောင်ပြစ်ဒဏ်တွေလျှော့လျှော့တာလည်းမှာတော့ပါသွားပါနိုင်တာပေါ့ကတော့မလို့ဘာလို့ဒီကောက်ပွဲရှိတာလဲဒီကောက်ပွဲမတိုင်တော့မလို့ဘူးအဲ့ဒါတော့ဒီကြာတိချက်ပေါ့နော
်ရခိုင်ချင်းတုန်းကနိုင်ငံသားဧည့်သည်တွေကိုတွေးခွင့်မပေးခဲ့တဲ့ကိစ္စအပေါ်မှာအမှုမပီးသက်လို့ဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြန်တုံ့ပြန်ခဲ့မှုပါတယ်အဲ့ဒီအတွက်အခုအမှုပြီးပြတ်ချိန်မှာပြင်ပနဲ့တစုံတရာတွေးဆခွင့်ပေးမလားအထူးသဖြင့်အခုရောက်နေတဲ့တရုတ်နိုင်ငံအထူးကိုယ်စားလှယ်နဲ့တွေးဆခွင့်ပေးမလားယူဆနေသူတွေလည်းရှိပါသေးတယ်။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတရားဝင်ထုတ်ပြန်တာမျိုးတော့မရှိပါဘူး။နှစ်ပေါင်း80ကျော်အတွင်းမြမအရေးပထမဆုံးချမှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့မတရားဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့တောင်းဆိုထားပါသေးတယ်။တချိန်ထဲမှာလည်းပဲလာမယ့် February လဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်ပါပြီ။စစ်ကောင်စီကတော့အာဏာသိမ်းတယ်လို့မသုံးပဲဖွဲ့စည်းပုံဥပဒေအရအာဏာလွှဲယူတာလို့သုံးထားတဲ့အတွက်ဖွဲ့စည်းပုံပါအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်အရနှစ်နှစ်အထိအများဆုံးအာဏာယူလို့ရပါတယ်။ဒါကြောင့်လဲဒေါအောင်ဆန်းစုကြည်အမှုတွေပြီးပြတ်ပြီးတဲ့နောက်တစုံတရာနိုင်ငံရေးအရာထူးခြားမှုတွေဖြစ်မလားယူဆသူတွေလည်းရှိပါသေးတယ်။ဝါရင်နိုင်ငံရေးလေးလာသူတဦးကတော့ဒေါအောင်ဆန်းစုကြည်နဲ့ဟန်ပြဆွေးနွေးမှုတစ်ခုခုဖြစ်လာမလားလို့ယူဆပါသေးတယ်။ဟို
လာမယ့်ဖေဖော်ဝါရီတနေ့ဆိုရင်ဟိုသူတို့2008ဖွဲ့စည်းပုံအရသူတို့တန်ကုန်ပြီ။အားလုံးပြန်ခေါ်ညီသမတို့အာဏာပြန်အပ်ဒီကောက်ပွဲတစ်6လပြည့်စင်ဆိုတော့ဟိုအပြောင်းလဲလုပ်ဆရာရှိတယ်။ဆိုတော့သူတို့အနေနဲ့လမ်းစုံလမ်းကားတစ်ခုကိုရောက်နေတယ်တပေါ်ရှိတယ်။နောက်ပြပီသူကိုစေစားဖို့နိုင်ငံလကာကိုလက်ခံအောင်လုပ်ဖို့ဆိုပြီးနိုင်ငံကြီးရွေးချယ်သူမှရှိနေတယ်။အဲ့တော့အဲ့ဒီအတွက်ကိုနိုင်ငံကြီးကဘုလိုအောက်တန်းရှိလောက်ခဲ့လို့ပဲလက်ဝှမ်းဘယ်လိုယူမလဲဆိုတာကိုသူတို့စဉ်းစားနိုင်တယ်။အဲ့ဒီမှာသူတို့အသာဘယ်လိုရမလဲ။နော်သူတို့ကိုမထိခိုက်ကြဘူးဖြစ်မလဲဆိုတဲ့စဉ်းစားချက်မျိုးသူတို့မှရှိနိုင်တယ်။အဲ့လိုစဉ်းစားရင်ဒေါ်ဖန်စုကြည်ကိုအတန်းထွက်ခွင့်ပေးလိုက်တာကသူတို့အတွက်မကောင်းဘူး။သူတို့ပြင်းနေတာနင်းလာတယ်သူတို့မြင်တယ်။ဒေါ်ဆန်းစုကြည်ကိုအတန်းထွက်ခွင့်ပေးမယ်ဆိုတာပြစ်ဒဏ်နေချပီပီဖြစ်တဲ့အတွက်ကြောင့်ဟလာနေကြချုပ်ထားပြီးတော့ဟလာတွေ့ဆုံဆွေးနွေးမှုရှိပါတယ်သူတို့ကိုယ်တိုင်ဟလာအဲဦးမေအောင်လိုက်ကိုယ်တိုင်တော့ဆက်စီနဲ့တွေ့ဆုံဆွေးနွေးမှာပါမယ်ဒါမှမဟုတ်လေသူတို့ရဲ့ကွန်ပျူတာကတွေ့ဆုံဆွေးနွေးပါမယ်အဲစာစီခင်ပေါ့နော်တစ်ချက်ခုတ်သုံးလေးချက်ပြတ်တဲ့စင်သားချက်မျိုးသူတို့ကမရှိဘူးလို့တော့မပြောနိုင်ဘူ
းအသက်89နှစ်အရွယ်ဒေါအောင်ဆန်းစုကြည်ဟာစစ်ကောင်စီကဆွဲဆိုထားတဲ့အမှုပေါင်း14မှုနဲ့လက်ရှိမှာစုစုပေါင်း1,026နှစ်အထိချမှတ်ခံထားရပြီးဖြစ်ပြီးလက်ရှိမှာစုစုပေါင်း1,026နှစ်အထိချမှတ်ခံထားရပြီးနေပြည်တော်အချုပ်ထောင်တွင်းမှာအကျဉ်းချခံထားရပါတယ်ဒီကနေ့ချမှတ်လိုက်တဲ့နှစ်တွင်းနဲ့ပေါင်းရင်စုစုပေါင်း1,033နှစ်ဖြစ်ပါတယ်ရှင်